ောတရှင်များကျမ်းမာတော်မူပါစာရှင်ပြီးခဲ့တဲ့အပတ်ကနိုင်ငံတော်တစ်စီတို့အစီအစဉ်မှာနိုင်ငံတော်သမလာယုံနဲ့အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်တို့ပူးပေါင်းပြီးဝန်ကြီးဌာနအသီးသီးရဲ့လုတ်ပိုင်ခွင့်အာဏာရှိသူများစီရင်ကိုအမြန်ဆုံးထုတ်ပြန်ကြေညာဖို့တင်ပြခဲ့ပါတယ်ဒီစီရင်ကိုမထုတ်ပြန်နိုင်သေးတဲ့အတွက်အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်အနေနဲ့မိမိကော်မရှင်အတွင်းမှာဖြစ်ပေါ်လာနိုင်တဲ့လက်ပေးလက်ယူမှုကိုတောင်ထိရောက်စွာအရေးယူနိုင်ဖို့ခက်ခဲနေကြောင်းဒီတစ်ပတ်ရဲ့အစီအစဉ်မှာတာတကနဲ့တကွတင်ပြသွားပါမယ်။အခုတလောသတင်းမီဒီယာတွေမှာအင်္ဂလိပ်လိုက်စားမှုတိုက်ဖျက်ရေးကော်မရှင်ရဲ့စစ်ဆေးရေးမှုတဦးတိုင်ကြားခံရခြင်းကိစ္စနဲ့ပတ်သက်ပြီးစိုးရိမ်ဖွယ်ရာတွေးဆချက်တွေထွက်ပေါ်လာနေခဲ့ပါတယ်။ဖြစ်စဉ်အစကတော့မြောင်းမြမြို့နယ်မြမလေယာဖွံ့ဖြိုးရေးဗန်မန်နေဂျာတဦးဟာတောင်သူချို့ကိုစိုက်ပျိုးစရိတ်ချင်းငွေထုတ်ချေးတဲ့အခါမှာအဂတိလိုက်စားတယ်လို့တိုင်ကြားခံရတာကြောင့်အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကအခင်းဖြစ်ရာမြောင်းမြမြို့ကိုတွားရောက်စစ်ဆေးခဲ့တာကစပါတယ်ဒီလိုစစ်ဆေးရာမှာကော်မရှင်ကတာဝန်ပေးအပ်သူစစ်ဆေးရေးမှုတဦးဟာပေးအပ်ထားတဲ့အာဏာကိုအလွဲသုံးစားပြုပြီးအစစ်စီခံရသူကိုချိန်ချောက်ချင်းအကြက်ကင်ချင်းများအပြင်အဖို့ဖွင့်မခံရအောင်ငွေကြေးကိစ္စညှိနှိုင်းခြင်းတွေအထိရှိခဲ့တဲ့ဆိုပြီးအစစ်စီခံရသူရဲ့ညီမကကော်မရှင်ထံတိုင်ကြားခဲ့ပါပြီ။မှန်မှန်မကန်တိုင်ကြားရင်အေးအေးယူခံရမှာဖြစ်တဲ့အတွက်အခုတိုင်ကြားချက်ဟာမှန်ကန်ဖို့ရာနှုန်းများတယ်လို့လေလာသူတွေကဆိုကြပါတယ်ဒီတဲ့င်းဟာအဂတိလိုက်စားမှုတိုက်ဖျက်ရေးတက်ကြွလှုပ်ရှားသူများအတွက်စိုးရိမ်ဖွယ်ရာကိစ္စဖြစ်လာခဲ့ပြီးဒီကိစ္စနဲ့ပတ်သက်တဲ့ကော်မရှင်ရဲ့ဩဂုတ်လ23ရက်နေ့ထုတ်ပြန်ချက်ကလည်းဝေဖန်စရာတွေပေါ်ပေါက်လာခဲ့ပါတယ်။ပထမအချက်အနေနဲ့ကော်မရှင်ရဲ့သတင်းထုတ်ပြန်ချက်အရတိုင်ကြားခံရသူစစ်ဆေးရေးမှုဟာကော်မရှင်ရဲ့အရာတန်းတဦးဖြစ်ပြီးရှေးဦးစုံစမ်းမှုများပြီးရင်နိုင်ငံဝန်ထမ်းဥပဒေနဲ့ထိရောက်စွာအရေးယူမယ်လို့ဆိုထားလို့ဖြစ်ပါတယ်။လက်ယူဖို့အထောက်တဲ့မြေသူမဆိုအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေအရပြစ်မှုမြောက်တာမို့ကော်မရှင်ရဲ့အရာတန်းကအမှုမဖွင့်ဖို့ငွေကြေးကိစ္စညှိနှိုင်းခြင်းဟာလက်ယူဖို့အထောက်ချင်းဖြစ်ပါတယ်။အထူးသဖြင့်အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ရဲ့အရာတန်းကတကယ်ကိုပဲလက်ယူရန်အားထုတ်ခဲ့တယ်ဆိုရင်နိုင်ငံဝန်ထမ်းဥပဒေနဲ့မဟုတ်ဘဲအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့သာအရေးယူရမှာဖြစ်ပါတယ်။တကယ်တော့အဂတိလိုက်စားမှုတိုက်ဖျက်ရေးတက်ကြွလှုပ်ရှားသူများဟာကော်မရှင်ကခန့်အပ်တဲ့စုံစမ်းရေးမှုတွေရဲ့နောက်ခံသမိုင်းကြောင့်မိသားစုအခြေအနေဖျောက်မှတ်တည်ကြည်နိုင်မဲ့အလားအလာတို့ကိုစိတ်ဝင်စားလာခဲ့တာကြားပြီးဖြစ်ပါတယ်။ဒါကြောင့်အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ရဲ့လုပ်ငန်းစဉ်များအတွင်ကော်မရှင်ရဲ့တာဝန်ကိုထမ်းဆောင်နေတဲ့နိုင်ငံဝန်ထမ်းတွေကဘယ်အဆင့်ကိုလုပ်ပိုင်ခွင့်ရှိသူလို့သတ်မှတ်ပါလဲ။သတ်မှတ်စရာရောလူရဲ့လား။သတ်မှတ်သည်ဖြစ်စီမသတ်မှတ်သည်ဖြစ်စီဝန်ထမ်းများကအဂတိလိုက်စားမှုများရှိလာခဲ့ရင်ဘယ်လောက်အတိုင်းအတာထိဘလို့ဥပဒေနဲ့အရေးယူကြမှာလဲ။သီးခံကြမှာလား။ဆွဆွဲမှုတွေရှိလာရင်ကားခွေနိုင်ဖို့စစ်ဆေးမှုတွေကိုဘလို့စီမံပေးထားကြလဲဆိုတဲ့မေးခွန်းတွေအစီအစီပေါ်ထွက်လာကြပါတယ်။ဒါကဒုတိယအချက်ဖြစ်ပါတယ်။အဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေရဲ့အနှစ်သာရကိုကြည့်ရင်တာမန်ပြည်သူဝန်ထမ်းကအဂတိလိုက်စားတာထက်လုတ်ပိုင်ခွင့်အာဏာရှိသူတွေရဲ့အဂတိလိုက်စားမှုကိုကြီးမားတဲ့ပြစ်ဒဏ်ထိုက်တင်စေတာဖြစ်ကြောင်းအများပြည်သူနားလည်ပြီးသားဖြစ်ပါတယ်။အဂတိတိုက်ဖျက်ရေးကော်မရှင်ရဲ့ဝန်ထမ်းများဟာအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်3ပါးလုတ်ပိုင်ခွင့်အာဏာရှိသူရဲ့အဓိပ္ပာယ်ဖွင့်ဆိုချက်ထဲမှာအကျုံးမဝင်ဘူးလို့ဘယ်လိုမှဆိုလို့မရပါဘူး။အခုဖြစ်စဉ်မှာအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အနေနဲ့မိမိကော်မရှင်ရဲ့စစ်ဆေးရေးမှုများဟာလုတ်ပိုင်ခွင့်အာဏာရှိသူဆိုတဲ့စကားရမှာအကျုံးဝင်ကြောင်းဘာလို့မစင်စားမိကြရတာပါလဲ။ကော်မရှင်ကိုယ်တိုင်ကမိမိကော်မရှင်ရဲ့လုပ်ပိုင်ခွင့်ရှိသူစီရင်ကိုထုတ်ပြန်မထားခဲ့တာနဲ့ပဲအခုအမှုကိုအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့အရေးမယူပဲနိုင်ငံဝန်ထမ်းဥပဒေနဲ့အရေးယူမယ်လို့စဉ်းစားတာဟာ ဒီနေ့ကျမတို့ရဲ့အစီအစဉ်ကတော့ဒီနေ့ပဲဖြစ်ပါတယ်။ဒီနေ့ကျမတို့ရဲ့အစီအစဉ်ကတော့ဒီနေ့ပဲဖြစ်ပါတယ်။ဒီနေ့ကျမတို့ရဲ့အစီအစဉ်ကတော့ဒီနေ့ပဲဖြစ်ပါတယ်။ဒီနေ့ကျမတို့ရဲ့အစီအစဉ်ကတော့ဒီနေ့ပဲဖြစ်ပါတယ်။ဒီနေ့ကျမတို့ရဲ့အစီအစဉ်ကတော့ဒီနေ့ပဲဖြစ်ပါတယ်။ဒီနေ့ကျမတို့ရဲ့အစီအစဉ်ကတော့ဒီနေ့ပဲဖြစ်ပါတယ်။ဒီနေ့ကျမတ